ဟုတ်ကဲ့အထူးကုဆရာဝန်ကြီးဒေါက်တာတထေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတဲ့ဒီပုံမှန်မဟုတ်တဲ့အခြေအနေတွေကြောင့်စိတ်ဖိစီးမှုတွေပိုများလာတာအတွက်ပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီစိတ်ဖိစီးမှုပုံစံအမျိုးမျိုးနဲ့အန္တရာယ်ဖြစ်နိုင်ပုံနောက်ဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒီစိတ်ဖိစီးမှုဖြစ်နေတာကိုသတိပြုမိဖို့အဓိကလက္ခဏာတွေနဲ့စိတ်ပိုင်းကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးစိတ်ဖိစီးပြီးတကယ်လက်တွေ့လှုပ်လာနိုင်တဲ့အဖြစ်အမူပိုင်းကိုဆက်ပြောမှာမို့ဘာကနေဒီကစရှင်းပြခြင်းလဲဆရာရင
်ဟုတ်ကဲ့ behavior problem ပေါ့အဲ့ကြတော့အပြုအမူတွေပေါ့နော်ဆိုတော့အပြုအမူတွေလက္ခဏာတွေအဲ့ကြတော့ကျွန်တော်တို့ဒီစိတ်တွေဖိစီးလာရင်ဒီကိုယ့်ရဲ့အပြုအမူတွေလည်းကိုယ်မသိဘဲနဲ့ပြောင်းလာတယ်ဟာမိမနဲ့လည်းပို့ပြီးတော့စိတ်တိုးလာတယ်ဒေါသပေါက်ကွဲတာတွေပို့များလာတယ် snappy ဖြစ်တယ်ဆိုတာစိတ်တိုးတာပေါ့နောက်ပြီးတော့မှကိုယ့်ရဲ့အိတ်တာလည်းဟလာအိတ်ချိန်မမှန်တော့ဘူးဟလာချက်အိတ်ချက်နိုးဖြစ်နေတယ်တချို့ကအစားတွေတအားစားတယ်စိတ်ကူပါတော့ comfort eating ပေါ့အစားတွေတအားစားတယ်တချို့ကျတော့အစားမစားတော့အဲ့ဒါအပြင်လူငယ်တွေပေါ့နော်လူငယ်တွေရောလူကြီးတွေရောပါပါတယ်ကျွန်တော်တို့ဘာလဲဆိုတော့အရက်တွေတောက်တယ်ဒါအရက်တောက်တယ်အဲမူရစေဝါလုပ်တယ်ဆေးလိတ်တွေကတနေ့ကို10လေးတောက်တယ်နေရာအလေး50တောက်တယ်အဲပြီးတော့မှတချို့ကလည်း gambling လုပ်ကြတယ်ဆိုတော့
လောက်ကစားပါဆရာနော်
လုံးကစားပေါ့လုံးကစားလုံးကြတယ်ဆိုတော့အဲ့ဒါဒီလူတယောက်ကနော်မယ်နဲ့ပို့ပြီးတော့မှဟလာအရက်တွေတောက်နေတယ်ဒီဆလိတ်တွေလည်းတောက်ပြီးတော့ဟိုမဟုတ်တာတွေလုံးနေတယ်စိတ်တွေလည်းတူနေရင်တော့ကျွန်တော်တို့ကဘာများဖြစ်နေသလဲစိတ်များဖြစ်စီနေသလားဘာပြတ်သလားလဲဆိုတာစဉ်းစားသင့်ပါတယ်ဆိုတော့အဲ့ဒီအုပ်ခုပဲခင်ကျွန်တော်တို့ဒီစိတ်ပိုင်းဆိုင်ရာရယ်ကိုယ်ပိုင်းဆိုင်ရာရယ်နောက်အပြုအမူပိုင်းဆိုင်ရာရယ်ဆိုပြီးတော့ကျွန်တော်တို့ခန္ဓာကိုယ်မှာပြတယ်လို့နားလည်ပါတယ်ခင
်ဟုတ်ကဲ့ဆရာရယ်အဲ့တော့အခုလိုဒီလက္ခဏာတွေထဲမှာပြီးခဲ့တဲ့အပတ်ကြာပြောတဲ့ပြင်းပြင်းထန်ထန်ပေါ့နော်ဒီဒေါသပေါက်ကွဲထွက်တာအတွက်ဟိုဘလောက်အဆင့်ကအရင်သတိထားဖို့လိုပြီးတော့ဘလောက်အဆင့်မှာတော့ကိုယ့်အနေကိုပြုပြင်နိုင်တဲ့အနေအထားမျိုးပေါ့နော်စီမံနေတဲ့အနေအထားမျိုးရှိလဲဆရာကြီးအဲ့ဒါကိုကြိုသတိထားပြီးတော့အသက်လည်းဖြစ်တဲ့အဆင့်တိမရအောင်ပေါ့ဆရာနော်ရေးဘူးရလေးပြောလို့ရမှာဆရာ
ပြောလို့ရတယ်ခင်ဗျအဲ့ဒီဟာလေကျွန်တော်ကတတ်တတ်ကလေးကိုပြောချင်တာအဲ့ဒီဒေါသပေါက်ကွဲမှုပေါ့ဆိုတော့ဒေါသဆိုတာကျွန်တော်တို့ခုနကဒီ stress လိုပဲနော်လူတိုင်းမှာရှိတယ်အဲ့ဒါကတချို့ကဒါ normal emotion လို့တောင်ပြောတယ်ကျွန်တော်တို့ဒေါသကလည်းထွက်လိုက်မှလူကဟိုတချို့ဟာတွေကပြေသွားတာဒါပေမဲ့ဟိုမစီမာပြိပြာပဲတအားကြီးဒေါသတအားကြီးများရင်လည်းမကောင်းဘူးခဏခဏထွက်နေလည်းမကောင်းဘူးဆိုတော့ဒေါသကိုတော့ကျွန်တော်တို့သတိချက်ဖို့လိုတယ်ဆိုတော့ဒေါသကိုကျွန်တော်နည်းနည်းလေးအဲ့ဒီအထူးသဖြင့်ပေါ့ဒီစိတ်ဖိစီးမှုကြောင့်မို့ရတဲ့ဒေါသပေါက်ကွဲမှုတွေကိုပြောရင်းနဲ့ဒေါသကိုနည်းနည်းလေးကျွန်တော်နားလဲစီခြင်းနဲ့ angle ကိုသုံးမျိုးရှိတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီဒေါသမျိုးစားပထမတစ်မျိုးကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ so outward angle ဆိုတာကဒေါသကြောင့်မလို့အဲ
ဟုတ်ကဲ့အပြင်ကိုထွက်လာတဲ့ဒေါသပေါ့ဆရာနော
်ဟုတ်ကဲ့ဟိုကျွန်တော်တို့ behavior အပြုအမူ change ဖြစ်ပြီးတော့မှတခါတည်းဆဲတာတို့အတန်ကြဲကြဲကြီးနဲ့အော်ချလိုက်တာတို့နောက်ပြီးတော့မှတခါတည်းဟိုမပြောတင်တာတွေပြောလိုက်တာတို့တချို့ကြတော့လက်တွေပါပါလာတာတို့ physical ပေါ့နော်လက်တွေပါပါလာတဲ့ဒီ aggression ပေါ့အဲ့ဒီကျွန်တော်တို့ဒီပောက်ကွဲမှုတွေကအဲ့ဒါကအပြင်ကိုရောက်သွားတာတချို့ကြတော့အဲ့လိုမဟုတ်ဘူးနော်တချို့ကြတော့ကိုယ်ထဲမှာဒေါသတွေဆိုရင် तू ကစွန့်ထားပြီးတော့ကိုယ့်ကိုယ်ကိုပြန်ဒုက္ခပေးတာ suffer ပေါ့ကိုယ့်ကိုယ်ကိုပြန်ပြီးတော့
ဟုတ်ကဲ့အတွဲမှာဒေါသကိုကြိတ်မိထားပြီးတော့ကိုယ့်ဟာကိုယ်ဒုက္ခပေးတာမျိုးပေါ့ဆရာနော
်မှန်တယ်မှန်တယ်ဒီဒုက္ခပေးတာအဲ့ဒါကလည်းကျွန်တော်တို့ဒေါသထဲမှာကိုယ့်ကိုယ်ဒုက္ခပြီးတဲ့ဒေါသလည်းရှိတယ်ခင်ဗျ။ဒါပေမဲ့အဲ့ဒီမှာ passive aggression ဆိုတာတချို့ကတော့ဒီမတုံမလုတ်ကလေးပဲဒေါသထွက်တာဟိုပြန်မပြောနားမထောင်ပေါ့နော်။ဟိုသူများပြောရင်လည်းမလုတ်တော့ဘူး။ဘယ်သူနဲ့မှလည်းတိတ်မဆက်ဆံဘူး။အဲပြန်ပြောတာလည်း sarcastic ဆိုတော့ဘယ်လိုပြောရမလဲ။ဟို
ရွှဲ့ပြီးတော့ပြန်ပြောတာပါဆရာနော
်။ရွှဲ့ပြီးတော့ပြောတဲ့သူမျိုးကြတော့လေဒေါသတန်လေးတွေပါတာပေါ့နော်ဆိုတော့အဲ့ဒီပြဿနာကြီးလည်းရှိတယ်အဲ့ဒီဒေါသကိုလည်းကျွန်တော်ကထပ်ပြီးတော့လိုက်ချင်တယ်ဒုတိယဘလို့လို့ဒေါသထွက်တာလဲဆိုတော့သုံးမျိုးရှိတယ်ဆရာဝင်းမင်
းဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီဒေါသပတ်ကွဲရတဲ့အကြောင်းရင်းမှာလဲပထမတစ်မျိုးကနေစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့ကျွန်တော်တို့ upbringing ဆိုတာဟိုကိုကကြီးပြင်းလာတဲ့တဘာဝပုံမှာမူတည်တဲ့လူစိုးတွေကြားထဲမှာကြီးလာတယ်ဟဲ့လားကို့ဖေမေကလည်းအရက်သမားလိုမျိုးဟိုလမ်းမှာမိုက်နေတယ်ဆိုရင်ဒေါသဆိုတာ normal ပဲဆိုတာကျွန်တော်တို့အဲ့ဒါဒုက္ခပဲအဲ့ဒါတစ်ခုပေါ့ဒုတိယတစ်ခုကအရင်တော့ကဘဝမှာအခက်ခဲတယ်ဟိုကိုယ်မှာဟိုအရင်တော့ကဘူလီလောက်ခံရဘူးတယ်
ဟုတ်ကဲ့မတရားအနိုင်ကျင့်ခံရတာပေါ့ဆရာနော
်မှန်ပါတယ်ခင် လာကိုကမတော်ဆထောင်ထဲရောက်သွားရင်ထောင်ထဲမှာစောခံရတယ်အဲကျတော့ကိုကဒေါသတွေကပြန်ချလို့မရတော့တိမ့်ထားရတာလေအဲ့ဒီဒေါသတွေကထောင်ကထွက်လာပြီးတော့မှဟာမိမနဲ့ရံပြစ်တော့ပောက်ကွဲနေတော့မကောင်းဘူးပေါ့ဗျာနော်ဆိုတော့အဲ့ဒီကျွန်တော်တို့အရင်တုန်းကဖြစ်တဲ့ experience ကြီးကလေအခုအချိန်ကဒေါသပြန်ပြန်ပြီးတော့ထလာတယ်ခင်ဗျအဲတတိယကတော့ကျွန်တော်တို့ခဏိပြောတာ ਨੇ ပိုးဆိုင်ပါတယ်ကျွန်တော်တို့ stress ပေါ့စိတ်ပီစီးရင်တော့လူတွေကအဲထိထိမိမိလေးဒေါသပွားတတ်တယ်ခင်ဗျဆိုတော့ကျွန်တော်အဲ့ဒီမှာဟိုအခုလဲကျွန်တော်တို့စိတ်ပီစီးမှုနဲ့ပတ်သက်လို့ဘလို့ကင်တွေဖြစ်ရှင်းမလဲပေါ့ဆိုတော့ manage လုပ်မလဲဆိုတာလည်းဆက်ပြောမှာဒါပေမဲ့ဒေါသနဲ့တစ်ချက်ကလေးဆက်ပြောလဲကျွန်တော် tip လေးတစ်ခုပဲကျွန်တော်ပေးခြင်းတယ
်ဟုတ်ကဲ့ကောင်းပါတယ်ဆရာလူများလဲကြောင်းလေးရှိတယ်ဒီဒေါသကိုဟိုဘလို့ဟိုအဆိုးဆုံးမဖြစ်အောင်ပေါ့နော်အသက်အနည်းအထိဟိုဒုက္ခရောက်တာမျိုးမဖြစ်အောင်အကောင်ဆုံးထင်ချောင်းတင်တာမျိုးပေါ့ဆရာနော
်ဟုတ်ကဲ့ဒေါသဖြစ်ရင်ဟို awareness ပေါ့တတိလေးချက်လိုက်ဖို့အဲ့ဒါကျွန်တော်ကတော့အရေးကြီးဆုံးပဲလို့ထင်တယ်တတိလေးချက်လိုက်ဟဲ့ကောခဏလေးရစိတ်ထဲမှာစဉ်းစားလိုက်ပြီးတော့မှ okay ငါဒေါသထွက်နေပါလားဆိုတော့သိဖို့အဲ့ဒါအရေးကြီးဆုံးပဲအဲ့လိုသိပြီဆိုတော့မှ slow breathing ဆိုအသက်ကလေးဖြည်းဖြည်းလေးရှူလိုက်ပြီးတော့မှ walk out လုပ်သွားလိုက်အပြင်ဘက်ကိုလမ်းလျှောက်ထွက်ရင်လည်းထွက်သွားလိုက်တခြားအခန်းကိုသွားရင်လည်းသွားသွားလိုက်နော်အဲ့ဒီသတိချက်ဖို့ကတော့ကျွန်တော်ဒေါသမှာအရေးကြီးတယ်ပြီးရင်တော့အချက်အလက်တွေကဖြေရှင်းလို့ရပါတယ်ခင်ဗျာကျွန်တော် stress management ထဲမှာလည်းဆင့်တူပါပဲခင်ဗျာအဲ့ဒါကြောင့်မို့အဲ့လိုအဲ့ဒီပြောရင်းနဲ့ကျွန်တော်ဆက်ပြောလို့ရပါတယ်ဆရာကြီ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ stress managementဒီစိတ်ဖြစ်စီမှုတစ်ခုလုံးကိုဘယ်လိုစီမံခံခွဲတင်တာကိုနောက်တစ်ပတ်မှာဆက်ပြောအောင်ဆရာကြီးကျေးဇူးများကြီးတင်ပါတယ်ဆရာ